မြန်မာနိုင်ငံမှာ2012ခုနှစ်နောက်ပိုင်းပြပကုမ္ပဏီတွေကိုဖိတ်ခေါ်ပြီးတော့ဥပိုင်ကုမ္ပဏီလီမိတက်နဲ့တွဲဖက်လုပ်ကိုင်လာတာဖြစ်တယ်လို့မြန်မာနိုင်ငံအတွက်အခွန်မဏအများအပြားရှာဖွေပေးနေတဲ့ကဏ္ဍတစ်ခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြသူတွေအပေါ်အင်အားသုံးနှိမ့်နေနေတာကိုအနောက်နိုင်ငံတွေကဆက်တိုက်ပြစ်တင်ရှုံချနေတယ်လို့ပြည်တွင်းရေးဝန်မဆက်တမ်းမှုလက်ကင်ထားတဲ့အင်းနီချင်းအာရှနိုင်ငံတွေကလည်းမြန်မာအရေးစိုးရိမ်မှုတွေပြောဆိုနေကြပါပြီ။မြန်မာနိုင်ငံမှာဆန္ဒပြသူတွေအပေါ်အကြမ်းဖက်အနေနဲ့လှုပ်ရက်ကိုစင်ကာပူနိုင်ငံကတုံ့လုပ်မိပါတယ်လို့စင်ကာပူဒုဝန်ကြီးချုပ်ဆန်ဝီခစ်ကဒီကနေ့ကျင်းပတဲ့လုပ်ငန်းရှင်များညီလာခံမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာရေရှည်တည်ငြိမ်အေဂျင်ရေးနဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးရေးအတွက်ဖက်ပေါင်းစုံပါဝင်ဆွေးနွေးအဖြစ်ရှာဖို့အလွန်အရေးကြီးပါတယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အာဆီယံအဖွဲ့ကမြန်မာအရေးနဲ့ပတ်သက်လို့အစ်စ်မြင့်အစည်းအဝေးတရကျင်းပဖို့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကလည်းအကြံပြုထားပါတယ်။ဒီအချိန်မှာပဲစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကိုမတော်ခင်ဒီကနေ့တနင်္လာနေ့မှာပဲလက်ရှိအာဆီယံအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ Brunei နိုင်ငံကိုတွားရောက်ဆွေးနွေးခဲ့ပါတယ်။မြန်မာအရေးနိုင်ငံတကာကဖိအားပေးနေချိန်မှာပဲမြန်မာစစ်တပ်ကပြည်တွင်းကနေထွက်ခွာဖို့ကြိုးစားတဲ့ဩစတြေးလျနိုင်ငံသားစိုက်ပျိုးရေးလုပ်ငန်းအကြံပေးနေရောသူတို့နယ်အိမ်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဩစတြေးလျသတင်းမီဒီယာတွေကဖော်ပြကြပါတယ်။ဘာကြောင့်ဖမ်းဆီးထားတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဩစတြေးလျဘက်ကအကောင်စစ်ဘော်လုပ်ငန်းဆိုင်ရာအကူအညီတွေပေးနေတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါပေမဲ့လည်းပုဂ္ဂိုလ်ရေးလုံခြုံမှုကြောင့်ဆိုပြီးအသေးစိတ်သတင်းတွေတော့မထုတ်ပြန်ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်သူဩစတြေးလျနိုင်ငံသားရှွန်တာနာကိုလည်းမြန်မာစစ်တပ်ကပြည်ကြဲလာကြတဲ့ကဖမ်းဆီးထားတယ်လို့ဘလို့စွတ်ချက်နဲ့အရေးယူထားတယ်လဲဆိုတာကိုလည်းစစ်တပ်ကထုတ်ပြန်ခြင်းမရှိသေးပါဘူး။စီးပွားရေးအကြံပေးရှွန်တာနာကိုပြန်လို့ပေးဖို့ဩစတြေးလျနိုင်ငံကဆက်တိုက်တောင်းဆိုလာတာပါ။ပြီးခဲ့တဲ့နှစ်ပတ်လောက်ကတော့မြန်မာနိုင်ငံနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေရပ်ဆိုင်လာကြောင်းဩစတြေးလျအစိုးရကကြေညာခဲ့ပါတယ်။မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ရောမစ္စတာတာနက်ကိုဖမ်းဆီးထိန်းသိမ်းထားတဲ့အတွက်ကြောင့်ဆိုပြီးလူသားချင်းစာနာမှုအကူအညီတွေကိုလည်းဩစတြေးလျကပြန်လည်ရုပ်သိမ်းထားခဲ့တာဖြစ်ပါတယ်။